ဒီဇင်ဘာလ12ရက်နေ့ကမန္တလေးမြို့မှာသူနာပြူဆီယာမနဲ့ခင်မွန်းဖြစ်သူတို့ပြစ်တက်ခံရတာအပါအဝင်ရက်ကွက်အုပ်ချုပ်ရေးမှုတဦးနဲ့ကပ္ပိယာတဦးတို့ပြစ်ခတ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဒီကိစ္စကသူတို့လက်ချက်လုံးဝမဟုတ်ဘူးလို့ညင်းဆိုပါတယ်။မန္တလေးမြို့မှာတော့ဒီဇင်ဘာလ10ရက်အတန်တိတ်တပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်ပိုင်းရက်တွေကနေစလို့လုံခြုံရေးပေါ်ပြီးတော့မှတင်းကျပ်စစ်ဆေးမှုတွေရှိလာပြီးပြစ်ခတ်မှုတွေကလည်းပုံများလာတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
။ဒီဇင်ဘာ12ရက်တနင်္ဂနွေနေ့ကမန္တလေးမြို့62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးမှာတူနာပြုတ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူတို့ပြစ်ဒဏ်ခံရမှု။အောင်ပလဲရက်ကွက်အတွင်းကပ်ပီယာတူပြစ်ဒဏ်ခံရမှု။ပြည်ကြီးတကုံမြို့နယ်စားရက်ကွက်ကအုပ်ချုပ်ရေးမှုတူပြစ်ခံရမှုတွေဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစာထုတ်ပြန်ချက်အနေနဲ့ရောဗီဒီယိုသက်တင်နဲ့ပါထုတ်ပြန်ပါတယ်။အဲ့ဒီဒီဇင်ဘာ12ရက်နေ့ညမှာပဲပြစ်ခတ်မှုတွေလုပ်ခဲ့ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေထဲကတူကိုညနေ6နာရီခွဲဝန်းကျင်မှာဖမ်းဆီးရခဲ့မိပြီးတော့သူ့ရဲ့ထွက်ဆိုချက်တွေအရပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးရမှာပြန်လည်ခုခံတာကြောင့်ရှစ်ဦးအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကတရင်ထုတ်ပြန်ထားပါတယ်62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးဟာစစ်ကောင်စီတပ်တွေကတပ်ဆွဲထားတဲ့နေရာဖြစ်တဲ့အတွက်လုံခြုံရေးအလွတ်ကိုတင်ကျပ်တဲ့နေရာဖြစ်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဒီလိုပြစ်ခတ်မှုတွေကိုလုပ်နိုင်တဲ့အခြေအနေမဟုတ်ဘူးလို့ဒေသခံတချို့ကယူဆပါတယ်ဖမ်းဆီးခံရမှုတွေရှိခဲ့တဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်ဖွဲ့ကတော့ဒီလောက်ကြံမှုတွေကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ်
ကျွန်တော်မင်းကြီးညာဆိုကျွန်တော်ဒီတက်ပြဖွဲ့ကဟို9ရောက်ဖန်ဆန်းရတယ်ဗျ9ရောက်ဖန်ဆန်းမှာကျွန်တော်3ခုကြာဆုံးထားတဲ့အနေအထားမှာကျွန်တော်တင်ရင်းရရှိတယ်ပေါ့နော်အဲ့မှာသူကဒီတက်ပြဖွဲ့ရမင်းနဲ့တင်းမှာဆိုဒီကပိယရဲ့ရက်ွက်အုပ်ချုပ်ရေးမှုရဲ့ဒီခုနကပြောဆရာမမြန်မာနေရာတက်တယ်ဆိုတော့ကျွန်တော်ဒီထုတ်ပြန်တာကတော့လုံးဝကိုမဟုတ်ပါဘူးလုံးဝလုံးဝကိုညင်းဆိုပါ
ဒီကနေ့မနက်အစောပိုင်းကလည်းမန္တလေးမြို့38လမ်းအခွန်လူစေးမှာဈေးလာဝဲတဲ့အရက်ဘုအမျိုးသားနှစ်ဦးပြစ်ခတ်ခံခဲ့ရတယ်လို့ဒေသခံတဦးကပြောပါတယ်
။ပြစ်ကတ်တဲ့ဘာမှလက်ရှိအာနာဘိန်းစစ်ကောင်စီရဲ့အတိုင်းဆုံးတွေကွာလူလာလူကြတဲ့နေရာမျိုးတွေဘယ်ကူတဲ့နေရာမျိုးတွေဆိုတော့သူတို့အဲ့မှာလာပြီးတော့အနာခဏဝဲတယ်လို့လည်းကြားပြရတယ်လို့အစားအသောက်လည်းကျွန်တော်တို့မြင်နေရတာပေါ့။ဒီပေါ်မှာပြန်တော့ရင်ဒီစောင့်ရွက်သွားတဲ့လူတို့ကျွန်တော်တို့အဲ့လိုပဲမြင်နေခင်ဗျ။
မန္တလေးမြို့မှာဒီဇင်ဘာလ10ရက်တိတ်ဆိတ်ခြင်းတပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်တနေ့ကဆက်လို့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေကြပြီးပြစ်ခတ်မှုတွေလည်းရက်ဆက်ဆိုးသလိုရှိနေတယ်လို့မန္တလေးဒေသခံတဦးကအခုလိုပြောပါတယ
်ဒီဇင်ဘာ10ရက်နေ့ဒီကနေ့အတန်တပိတ်တိတ်ပြီးတဲ့ကပြန်ပြန်မန္တလေးမှာရှေ့နောက်တောင်ရောက်ကစစ်ဆေးအပြင်ပြောင်းနေတယ်အပိတ်ဆိုးတွေကတော်တော်များတယ်။ဘယ်လိုညလဲဆိုရင်ဒီအပိတ်ညသွားတဲ့လူတွေတော့ဟိုစားရီဆစ်ဆစ်နေကြဟာကြီး။အဲ့တော့ဘယ်သားတော့ကိုတော်တော်လေးအန်တေများတယ်။ဟိုညမှာပေါက်ကွဲလိုက်ဒီနားမှာဟိုစနတ်နဲ့ပြစ်လိုက်နဲ့။ညတဲ့စီစီဆိုရင်လည်းလုံခြုံမှုကမရှိဘူး။ဟုတ်ဒီပရင်းနေနေဆိုပြီးစနတ်ကြတဲ့ဒီမှုဒီနိုင်ငံတကာပရင်းနေဟိုမှာဝင်ပြီးဒါမျိုးကြည့်နေရတယ်ပြည့်နေတော့သူတို့ကအနည်းဆုံးတစ်ခါတော့မငင်းရောက်ကြီးကြိုက်သေးတာ။အဲ့တော့ကျွန်တော်တို့ကအပြင်ထက်အထက်လဲစစ်တော့လုံးလုံးစံကြေးနေဆိုရင်တော့စံကြေးပုတ်ပြန်တာပေါ့။ဟောအဲထဲမှာပါပါလဲပေါ့သူကိုကြည့်တယ်အင်းကြီးကိုချုပ်ခိုင်းတယ်ပြီးတော့ဒီလူဒီကျွန်တော်လက်တွေကိုဆွဲကြည့်တယ်ပေါ့ဒီတက်တူးတွေရှိတာပေါ့။အဲတက်တူးထဲမှာအဲ20ဒေါ်လာကြီးတော့ဘောင်စမ်းစီပုံတွေတွေ့ရင်တော့အဲ့ဒါနည်းဆုံးတော့အဲ့ဒါနာရီတာမှတ်တော့တယ်
မန္တလေးမြို့မှာအခုလိုတင်းကျပ်မှုတွေကြားမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လက်တပြက်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်တွေကကားနဲ့တိုက်ပြီးဖမ်းဆီးတာအပြင်ဆိုင်ကယ်စီးသူတွေကိုရှက်မပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။